မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ၄နှစ်ကျော်သွားပြီဖြစ်ပေမဲ့စစ်တပ်ရဲ့ရက်စက်တဲ့ကျူးလွန်မှုတွေအတွက်တရားမျှတမှုမရရှိသေးဘူးလို့ WIWM ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား WIWM ကစူးစမ်းရရှိတဲ့အချက်အလက်တွေကိုစမ်းစစ်ချက်အရမြန်မာနိုင်ငံတော်ဝန်မှကြီးလေးတဲ့နိုင်ငံတကာပြစ်မှုတွေကျူးလွန်ထားတဲ့အထောက်အထားတွေတွေ့ရှိတယ်လို့ဒီ WIWM အကြီးအကဲ Nicholas Gumjon ရဲ့ဒီကနေ့ဇန်နဝါရီလ30ရက်နေ့နေစွဲနဲ့ထုတ်ပြန်ကြမှာပြောထားပါတယ်စစ်ကောင်စီကိုစန့်ကျင်ဆန္ဒပြမှုတွေကိုသေစေလောက်တဲ့အထိဖြိုးခွင်းမှုတွေအချိန်ချင်းလုပ်ခဲ့တာထောင်နဲ့ချီတဲ့စန့်ကျင်သူတွေကိုမတရားဖမ်းဆီးထောင်ချတာဖမ်းဆီးခံရသူအများအပြားနှင်းပန်းနှိပ်စက်မှုတွေလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့မတရားအနိုင်ကျင့်မှုတွေခံရတာတွေကိုထုတ်ပြန်ချက်ထဲမှာထောက်ပြထားပါတယ်။အရသာပြည်သူတွေနေထိုင်တဲ့နေရာတွေကိုမခွဲကြဘဲလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေ drone တွေနဲ့တိုက်ခိုက်မှုတွေတိုးလာတာကြောင့်အရသာတွေတေဆုံးကြရတဲ့အပြင်ဆေးရုံတွေအကြောင်းတွေနဲ့ဘာသာရေးဝိပြုတဲ့နေရာတွေပျက်စီးရတယ်လို့ပြည်သူအများအပြားနေအိမ်တွေကနေထွက်ပြေးကြရတာကိုလည်း WIWM ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။2016ခုနှစ်နဲ့2019ခုနှစ်တွင်တုန်းကရခိုင်ပြည်နယ်မှာနယ်မြေရှင်းလင်းမှုတွေအတွင်းရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့ပြစ်မှုတွေအတွက်စစ်တပ်ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖမ်းဝရမ်းထုတ်ဖို့နိုင်ငံတကာရာဇဝတ်တရားရုံး ICC ဥပဒေအရာရှိကတောင်းဆိုထားတာကလွဲလို့ဆရာနာသိမ်းပြီးခဲ့ချိန်တည်းကအခုချိန်ထိကျူးလွန်ထားတဲ့ကြီးလေးတဲ့နိုင်ငံတကာရာဇဝတ်မှုတွေအတွက်ဥပဒေကြောင်းကနေဆောင်ရွက်ခြင်းမရှိသေးဘူးဆိုတာကိုလည်း IMM ကထောက်ပြထားပါတယ်အခုလိုမျိုးကျူးလွန်သူတွေပြစ်ဒဏ်ကင်းလွန်နေတဲ့အတွက်နောက်ထပ်အကြမ်းဖက်မှုတွေကိုရရတင်းတင်းပုံမကျူးလွန်မှုဖြစ်စေတာကြောင့်မြန်မာပြည်သူတွေအတွက်ငြိမ်းချမ်းတဲ့အနာဂတ်အတွက်အရေးယူအပြစ်ပေးမှုတွေလိုအပ်တယ်လို့ WIWM အကြီးအကဲ Nicholas Gumjon ရဲ့ဒီဆရာနာသိမ်းမှုနှစ်ပတ်လည်ထုတ်ပြန်ချက်ထဲမှာတောင်းဆိုထားပါတယ်